ချင်းပြည်နယ်ဖခန့်ဒေသမှာကျောက်ဆင်းထုတ်ယူနေတဲ့ကုမ္ပဏီအလုံးနီးပါးဟာယူနန်တရုတ်တို့ရဲ့ငွေကြေးပံ့ပိုးမှုနဲ့မကင်းကြဘူးလို့ဝါချာမီကတုတ်ဝေတဲ့ Global Witness အစီရင်ခံစာမှာပေါ်ပြထားပါတယ်အချောတဲ့မရောက်ပြီးအဆင့်အမျိုးမျိုးနဲ့အချောတဲ့အဆင့်မှာတံပိုးမြင့်သွားတဲ့ကျောက်ဆင်းဈေးကွက်ကိုတရုတ်ကလွှမ်းမိုးထားတယ်လို့ဆိုပါတယ်မြန်မာမှာပုံတင်ကြိုင်တဲ့တရုတ်နိုင်ငံသားကိုယ်တိုင်ပါဝင်တဲ့ဤမြန်မာနိုင်ငံသားကတရုတ်ကိုယ်စားလှယ်အဖြစ်လုပ်ကိုင်တဲ့ဤစတဲ့ဤလမ်းတွေနဲ့တရုတ်အရေးရှင်တွေဟာကျောက်ဆင်းလုပ်ငန်းမှာပါဝင်ကြပါတယ်တံပိုးကြီးမားတဲ့ဒုဖော်ရေးစက္ကရိယာတွေကိုတရုတ်ကထုတ်ပေးပြီးဒေသခံတွေနဲ့အကျိုးတူစီးပွားရေးလုပ်တာမျိုးလည်းရှိပါတယ်ဘာကမှဝါဖွင့်နဲ့ဆက်သွယ်ပြီးကျောက်ဆင်းလုပ်ငန်းမှာပါဝင်နေတဲ့တရုတ်တွေလည်းရှိပါတယ်တချို့ဟောဦးတန်းရှင်မိသားစုမြောက်ပိုင်းတန်းရဲ့တိုင်းဘူးနဲ့ထိပ်တန်းအရာရှိတွေကျောက်ဆင်းကရတဲ့အကျိုးအမြတ်ကိုခံစားရပါတယ်ဒီတည်းရှိနေသေးတာမို့တတ်မှမှုနဲ့တိုင်းဘူးတွေကရတဲ့လက်ငွေဟာတချို့အဆင့်အထိရောက်သွားတယ်လို့ဆိုပါတယ်ဒိုင်းနမိုက်လုပ်ငန်းကရတဲ့ငွေကိုတချို့ရဲ့သာအောင်ပြည့်စုံကိုဝေစုခွဲပေးရပါတယ်တဲ့
ကျောင်းစင်းကားရတဲ့အကျိုးအမြတ်ကိုစစ်ကောင်စီခေါင်းဆောင်မန်းကခံစားနေရတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီး Global Witness ကကာကွယ်ရေးဝန်ကြီးဌာနကိုမေးမြန်းတဲ့အခါတုံ့ပြန်မှုမရှိဘူးလို့ဆိုပါတယ် KIO ကချင်အဖွဲ့ဥက္ကဋ္ဌဘိုးချုပ်အမ်ဘာလာမိသားစုဝင်တွေဟာလည်းကျောင်းစင်းလုပ်ငန်းမှာပါဝင်နေတယ်လို့ဆိုပါတယ်အမ်ဘာလာရဲ့သားတစ်ယောက်ဟာကောင်းကားပြည်သူစစ်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီမှာအစုရှယ်ယာပါဝင်တယ်လို့ဆိုပါတယ်ဒါပေမဲ့ဆက်ဆက်မှုမရှိကြောင်းKIO ကိုယ်စားလှယ်ကညွှန်ဆိုပါတယ်ဝတ်တပ်ဖွဲ့စီကရတဲ့စစ်လက်နက်ပစ္စည်းကိုကြောက်စင်းအတွက်ငွေပေးချေတဲ့သဘောနဲ့ KIO ကလက်ခံတယ်လို့လဲ Global Witness ကဖော်ပြပါတယ်ဒါပေမဲ့ဝါဒီသားကပို့ပေးဖို့ခက်ခဲတာကြောင့်ကိုကန်းနဲ့ယူနန်ကတဆင့်ပို့ပေးရတယ်လို့ဆိုပါတယ
်ဥတန်းရှင်အနားယူသွားပြီမဲ့သူ့ဗီဇာစုဟာကြောက်မြက်လုပ်ငန်းမှာပါဝင်နေစေဖြစ်တယ်လို့2015ထုတ် Global Witness အစီရင်ခံစာမှာပေါ်ပြပါတယ်ဥတန်းရှင်မိသားစုပိုင်းကျောက်ဆင်းကုမ္ပဏီတွေကို China International လို့ခေါ်ပါတယ်ဥတန်းရှင်ရဲ့သားတွေဖြစ်တဲ့ကျိုင်းဆန်းရွှေနဲ့ထွန်းနိုင်ရွှေတို့ဟာ China International အုပ်စုနဲ့မြန်မာနိုင်ငံအုပ်စုကိုဦးဆောင်ပြီးဘက်ကမှလုပ်ွက်6ခုရထားပါတယ်သူတို့ရဲ့လက်အောက်ခံကျော်ဝါဆုံးကုမ္ပဏီကိုတော့ Richard Gem ဆိုတဲ့အင်္ဂလိပ်အမည်နဲ့မှတ်ပုံတင်ပြီးလုပ်ွက်3ခုရထားပါတယ်ဥတန်းရှင်မိသားစုလောက်ွက်ကိုမှုမှာအင်အားသုံးပြီးစစ်တပ်အဆောင်အယောင်နဲ့တွေ့ရမှုပဝင်းရှင်ပြစည်းတာများပါတယ
်။14ရာစုလောက်ကလေးကမြမကျောက်စင်းကိုတရုတ်ကမျက်စိကြားခဲ့တာဒီနေ့တိုင်တည်းဖြစ်ပါတယ်။17ရာစုနှောင်းပိုင်းစင်ပြူရှင်မင်းလက်ထက်တရုတ်မြန်မာနယ်စပ်စစ်ပွဲပြီးဆုံးသွားတာဟာယူနန်မြန်မာကုန်သွယ်ရေးတိုးပွားလာစေတဲ့အကြောင်းရင်းဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးမြမကျောက်မြက်ယူနန်ကိုတင်ပို့ပြီးအိုးကြီးတတ်တူအိုးကွက်နဲ့ရွှေငွေကိုတင်သွင်းပါတယ်အဲ့ဒီခေတ်ကကားလမ်းမရှိတဲ့အတွက်လားပေါ်မှာကုန်တင်ပြီးကုန်းချောင်းခီးချမ်းမှာယူနန်သားတွေကုန်သွယ်ကြပါတယ်ကကြင်ကိုကြောင်းမြက်ပန်းရှင်အဖြစ်သတ်မှတ်ပြီးတရုတ်ကဆက်ဆံတာကိုဗမာမင်းကတန့်ကွက်တာမျိုးလည်းမရှိပါဘူးဒါပေမဲ့အခုခေတ်မှာတော့ကြောက်စင်းဈေးကွက်အလွန်ကြီးမားလာပြီးဝင်ငွေများလာတာမို့ကြောက်စင်းမြေနဲ့နေဆက်ကိုချုပ်ကန်ရေးဟာအလွန်အရေးကြီးနေပုံရပါတယ်တရုတ်စီးပွားရေးတိုးတက်လေကျောက်စင်းဈေးကောင်းနေမှုဝယ်လူအားများတဲ့ဈေးကွက်ဖြစ်လာပါတယ
်ကချင်ပြည်နယ်ကျောက်စင်းမြေမှာစခွက်လူပြည်တိုက်ကြခိုက်ကြဘုံခွဲကြနဲ့အချမ်းဖက်တာတွေအများအားလုံးလူဖြစ်ပွားနေပါတယ်မြန်မာကျောက်စင်းတင်သွင်းတာကိုအမေရိကန်အစိုးရက2008မှာဥပဒေပြဋ္ဌာန်းပြီးပိတ်ပင်ထားပြီးမဲ့တရုတ်ပြည်ကကျောက်မြေဆိုင်နဲ့ပြတ်တိုက်တိုင်းမှာကျောက်စင်းရှိပါတယ်ရှင်ကျားပြည်နယ်မှာကျောက်စင်းထွက်ပြီးမဲ့မြမကျောက်စင်းကိုသာတံပိုးအထအောင်ဖြစ်ပါလေအတုအပတွေလည်းအများကြီးရှိပါတယ်မကြာမီကမန္တလေးမှာအွန်လိုင်းကကျောက်စင်းရောင်းဝယ်လို့အပတ်ခံရသူတွေထဲမှာတရုတ်နိုင်ငံသားတွေလည်းပါဝင်နေတာတွေ့ရပါတယ်အခုတော့အားလုံးကိုလွတ်ပေးလိုက်ပါပြီရှင်းအာနာရှင်နဲ့ပလဲနာပါတိပြီးဂရေဂရာကျွေးဝတဲ့တထေးကြီးထွက်လာသူ40ကျော်လောက်ရှိပြီးလာမယ့်နှစ်အနည်းငယ်အတွင်း300လောက်အထိတိုးပွားလာနိုင်တယ်လို့ခန့်မှန်းကြပါတယ်တတိယဥယျာဉ်တိုးပွားသလိုဆင်းရဲဥယျာဉ်လည်းအများအားတိုးပွားနေပါတယ်။စ ျောက်ဆင်းလုပ်ငန်းကအလုပ်သမားအများအပြားဘေးပြူဆွဲပြီးဆေးသမားတွေဖြစ်ကုန်ပါလေ HIV ရောဂါပိုးအများဆုံးဖြစ်ပွားတဲ့ဒေသပါပဲကျောက်ဆင်းထုတ်လုပ်မှုကြောင့်မြန်မာပြည်မှာဆင်းရဲချမ်းသာကွဲပြားမှုပုံမှုနဲ့ရှိုင်းလာတာမို့ကျောက်ဆင်းအကျိုးခံစားရသူကနေပြီးချိန်သာတင့်သူကများနေပါလေခင်ဗျာ